နှစ်ရက်အတွင်းအကျဉ်းဆောင်6000စုခုလာရောက်အကျဉ်းသား4ဦးသေဆုံးပြီးအချို့ဒဏ်ရာရရှိခဲ့ပါတယ်လူသေဆုံးမှုတွေရှိခဲ့တဲ့ရွှေဘိုအကျဉ်းဆောင်ဟာအခုတော့အချိန်ကြီးတင်းငင်နေပြီလို့တာဝန်ရှိသူတွေကပြောပါတယ်သမ္မတရဲ့တတိယအကြိမ်မြောက်လူငင်းချမ်းသာဝင်ကြီးညာပြီးနောက်တင်းကဆလို့အခုလိုစုခုမှုတွေဆက်တိုက်ဖြစ်လာခဲ့တာပါဒီကြောင့်လည်းပတ်သက်လို့ VV သင်းတော့ကိုထက်အောင်ခန့်တင်ပြပို့ပါလေ
မနေ့ကစကိုင်းတိုင်းကလေးမော်လိုက်ကျင်းတော်နဲ့ဖန်ကျင်းတော်တို့မှာစုပူမှုဖြစ်ပြီးဒီနေ့မှာတော့ဒီကျင်းကားပတ်သိတာယာဝတီရွှေဘူတို့မှာထောင်စုပူမှုတွေဖြစ်ပေါ်ခဲ့ပါတယ်ရွှေဘူကျင်းတော်ကတော့မနေ့ညကလေးကစုပူမှုဖြစ်ပြီးအနာဝဏီဘက်ကတနက်နေ့ပြည့်လို့အကျဉ်းသား၄ယောက်တည်ဆုံခဲ့ပြီးအကျဉ်းသားအချို့တန်းရရှိခဲ့တာလည်းဖြစ်ပါတယ်ဒီနေ့ရွှေဘူထောင်စုပူမှုကိုစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုရိုင်းလာရောက်ခဲ့ပြီးအကျဉ်းသားတွေတောင်းဆိုတာတွေကိုတင်ပြပေးသွားမယ်လို့မီဒီယာတွေမေးမြန်းမှုကိုဖြေချသွားခဲ့ပါတယ
်။တောင်းဆိုရတဲ့ကစားရေးသားတို့ကလည်းမင်းကတန်းနေနေကိုရေးပေါ့။ဒါလည်းတို့ကိုတင်တင်ပါပဲလေ။တို့မင်းတို့ကပေါ့ဆက်ကိုလာလားနော်။ဆက်ကိုလည်းတို့တင်တင်ပါပဲလေ။တို့တော့ပြည့်တဲ့ကိုရေးပါလို့တို့ကပြောထိုင်နေတာပဲ။မင်းပြောပါလို့လုပ်ပါမလုပ်ပါနဲ့။တို့ရည်ရွယ်တဲ့ကဘလောက်ပဲရည်ရွယ်ကောင်းတော့လူကြီးလူဟာပါသွားလဲအဲ့ဒီစကားအလားတဖြစ်သွားရော။ညီတန်းလေးနဲ့လုတ်ကဲ့ပြေးမယ်ဆို။ဒါမှမဟုတ်တို့ဘလောက်ပဲတို့တင်လာရတင်တင်ပါပါ။နောက်ဘလောက်ဝတ်တဲ့မရှိပါဘူး။ကတိနေတဲ့ကျောင်းနဲ့တော့ဘာမှတရားရတာမရှိဘူးပြရတယ်အခုဆရာလည်းအကောင်လည်းနှက်ပါကြည့်တယ
်ရှေးဘူကျင်းဆောင်ဆိုတာဒါနဲ့ဆိုရင်နှစ်ကြိမ်ရှိပါပြီသမနာရဲ့ဒုတိယကြိမ်လူငင်းချက်နာဝင်တင်ညာပြီးမှလည်းအလားတူစုပူမှုဖြစ်ခဲ့ပါတယ်အခုတစ်ခါစုပူမှုမှာအာနာပိုင်ကြီးဘက်ကပြစ်ကတ်ထင်းထင်းနဲ့လို့တည်ဆုံးခဲ့တာတွေရှိခဲ့တာဖြစ်ပါတယ်ဒီကနေ့ရှေးဘူကျင်းဆောင်ဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအသင်းရှေးဘူမြို့ဥက္ကဋ္ဌဦးမျိုးမြင့်ကခုလိုပြောပါတ
ယ်။တာဝန်ရှိသူတွေကိုပြန်လည်ပြီးတော့ဖူကန်တဲ့အတွက်ဥတီပိုင်နဲ့ရိုက်ဓာတ်တွေတော့လည်းခဲတွေပိုင်နဲ့ပြစ်တဲ့အတွက်အသင်းတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြပြရတဲ့အချိန်မှာထိတာပဲရှိတာပါ။ကျန်တာမရှိပါဘူး။မနေ့ကကျွန်တော်3000ကောက်ပါတယ်ခင်ဗျာ။ညတော့3000နဲ့ဟိုနေ့ကတာမန်တန်ရတူပါခဲ့။မနေ့ကတော့တော့ဘော်ဒီတစ်ခုနဲ့ပြင်းတန်ရတယောက်နဲ့တာမန်တန်ရတယောက်ပါခဲ့။အခုလေအဝင်းချုပ်ကိုယ်တိုင်ရှင်းတာကိုလက်မခံတာပါ။အကျဉ်းသားတွေကမင်းတို့ဖြစ်ချင်းတော့တင်ပြပြီးဆိုတော့လက်မခံတာပါအစ်တက်ကတော့အထဲမော်လုံယုံကြီးအရာပဲဒီမှာအကုန်လုံးသူတို့တက်ဆိုင်ရဒေသအနာပိုင်းတွေအကုန်လုံးသူတို့လုံယုံကြီးရစောင့်ကြည့်နေတာရှိတာပါအထဲတော့မဝင်ပါဘူးအကုန်ငြိမ်သွားပါကြီးအကုန်ငြိမ်သွားပြီအဲသူတို့တောင်းဆိုတာကမနက်ကဟိုဟာဝင်းကျုံနဲ့သူတို့ညှိနှိုင်းတယ်သူတို့တင်ပြကြတယ်အေးဝင်းရုပ်ကလည်းမင်းတို့တင်ပြကြတော့ငါဆက်ပြီးတင်ပြပြီးမယ်ငါတူလည်းမပြီးဘူးအကုန်လုံးမင်းတို့တင်ပြပြီးငါစီစဉ်လိုအပ်တာကိုကြီးကြီးဆောင်ရွက်ပေးမယ်လို့ပြောတာအဲ့ပြောတာကိုသူတို့ကလက်မခံကြတာအထဲမှာအဆောင်လေးဖြတ်တော်လေးဖြတ်ရိုက်ချိုးပုံရှောက်လောက်ကြတာအင်အားသုံးကြောင်ထိနေရတဲ့ပုံပါလေကြဒါကမထိနေလို့ရှိရင်ဒီတက်ဒီဆိုးမဲ့အခြေအနေဖြစ်ကုန်ပါလေ
အကျဉ်းသားတွေဟာလူငင်းချက်နာခွင့်ဒန်းနေခွင့်ရရှိဖို့နဲ့အစိုးရအဖွဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်သတင်းမီဒီယာတွေနဲ့တွေ့ဆုံမှုအဓိကထားတောင်းဆိုနေရလဲဖြစ်ပါတယ်အခုလိုနှစ်ရက်အတွင်းထောင်ချောက်ခုစုပမှုဖြစ်ပေါ်တာဟာအကျဉ်းသားတွေကိုလွတ်ပေးရမှာပွင့်လင်းမြင့်တောင်းမှုမရှိရကြောင်းလို့တုံးတက်တာကနိုင်ငံကြီးချင်းသားများကုညီဆောက်ရှောက်ယူအတင်းကကိုပူကြီးပါအ
ဓိကကြောင်းရင်းကသူတို့လွတ်လပ်ရေးအတွက်ဆိုလို့ပြောတယ်ဆိုရဲဆိုတဲ့အခါမှာဒီအချင်းသားတွေကိုသွတ်ပေးတဲ့အခါမှာစီစဉ်မှုပုံစံကရှင်းလင်းဖွင့်လင်းနေတာမျိုးရှိတယ်ဘယ်လိုဘလို့စီစစ်တာလဲဘယ်သူတွေကစီစစ်တာလဲဘလို့အချင်းသားတွေကိုမှရေးပြီးထုတ်တာလဲဆိုတဲ့ဒီဖွင့်လင်းနေတာမျိုးမရှိတဲ့အပိုင်းကိုတော့ယူတွေ့ရတယ်ဆိုတော့ကကြတော့အစိုးရကစီစီရေးလုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်တယ်ကအရှင်းသားစီစီရေးကော်မတီကိုမျိုးဖွဲ့ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီလိုပုံစံပုံလင်းမြင်သားတဲ့ဟာကိုပုံလင်းမြင်သားတဲ့ဖြစ်စဉ်မျိုးကိုကျွန်တော်တို့ရနိုင်တယ်အဲ့လိုလို့ဆိုလို့ရှိရင်အရှင်းသားတွေကလည်းသူတို့မလို့ရင်မလို့ရတဲ့အကြောင်းကိုလည်းသိချာသိရအောင်ဆိုတော့ဒီလိုမျိုးဖြစ်အောင်တော့ကျွန်တော်တို့ဟိုစီစဉ်ရမယ်နောက်တစ်ခုကအခုဒီအရှင်းသားတွေဆန္ဒပြောမှုကိုဖြိုခွဲတဲ့အခါမှာလူအရှင်းသားတွေပြင်ဆုံးတဲ့အဖြစ်ကြီးဖြစ်လာတယ်ဒါကကောင်းတဲ့အလားလားတော့မဟုတ်ဘူးဒီရကကျတော့ပြည်သူလူထုရဲ့စိုးရိမ်မှုကလည်းပုံပြီးမြင့်တက်လာတယ်ဒါတွေကကောင်းတဲ့အလားအလာတွေမဟုတ်ဘူ
းနိုင်ငံတော်သမ္မတကဧပြီလ16ရက်ကနေမေလ9ရက်နေ့ထိလူငင်းချက်နာဝင်တုံ့ပြန်ပေးပြီးမြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့ထောင်တွေထဲမှာအကျဉ်းသား2300ကျော်ကိုပြန်လည်လွှတ်ပေးခဲ့တာလည်းဖြစ်ပါတယ်အခုနောက်ဆုံးကြိမ်လွှတ်ပေးတဲ့လူငင်းချက်နာဝင်မှာအခုစုပူနေတဲ့ထောင်တွေကအကျဉ်းသားတွေမပါဝင်တာကြောင့်စုပူမှုတွေဖြစ်နေတာလည်းဖြစ်ပါတယ်လက်ရှိအချိန်မှာမန္တလေးဥပ္ပိုလ်ထောင်နဲ့ပဲခူးထောင်တို့မှာထောင်စုပူမှုတွေဖြစ်ပေါ်လာမှာစိုးရိမ်တဲ့အတွက်လုံခြုံရေးချထားရပါတယ်မြန်မာနိုင်ငံမှာအကျဉ်းထောင်နဲ့အလို့စခန်းပေါင်း93ခုရှိပြီးအကျဉ်းသား9000ကျော်ရှိနေပါတယ်ခင်ဗျာ